တနင်္သာရီတိုင်းပလောမြို့နယ်ထဲမှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီတိုက်ပွဲတွေကြောင့်ဘိန်းမြို့နယ်ပလောမြို့ကြားကပြည်ထောင်စုကာလမကြီးမှာကားတွေရှေ့ဆက်မသွားနိုင်ပဲပိတ်မိနေပါတယ်။ဒီကားလမ်းမှာမိုင်းနေမိလို့ရင်မောင်းတူလည်းပြင်းထန်စွာဒဏ်ရာရခဲ့ပါတယ်။မအေးမှာပြပြပေးပါဦးခင်ဗျာ။
တနင်္သာရီတိုင်းပလောမြို့နယ်အတွင်းကကျဲကျဲရွာကိုအော်တိုဘာလ16ရက်နေ့မှာစစ်ကောင်စီကလေကြောင်းကနေပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်။စစ်တပ်ဘုံကျဲတိုက်ခိုက်ခဲ့တဲ့အထက်ကဒေသခံပြည်သူ1000ကျော်လောက်ဟာဘေးလွတ်ရာကိုပြေးနေကြရပါတယ်။တိုက်ပွဲတွေပြင်းထန်လာတာကြောင့်မြိတ်နဲ့ပလောသွားတဲ့ကားလမ်းမကြီးမှာကားတွေရှေ့မတွန်းနောက်မဆုတ်နိုင်ပဲပိတ်မိနေကြပါတယ်။မြိတ်ကိုသွားမဲ့ကားတွေရောပလောမြို့ကိုလာတဲ့ကားတွေပါပိတ်မိနေတယ်ဆိုပြီးဒေသခံတဦးကပြောပါရယ်မနေ့ကြာသာပတင်းနေ့တုန်းကတော့ကျဲတရာအနီးကကားလက်မမှာကားသမားတဦးမိုင်းနေမိခဲ့တယ်လို့လဲ VOA ကိုပြောပါရယ
်ဟုတ်ကဲ့ခြေပြေးတိတ်ဆောင်နေရတာပေါ့နော်အတောင်ပထောင်ကျောင်းရှိတယ်အခုကားလမ်းတွေတော့ပိတ်ထားတယ်ကြည့်ကျဲဘိန်းကနေတိတ်ရတော့ကျဲတအကျက်ဖြစ်မှာပေါ့ဒီကျဲရောက်ဖြစ်မှာကားလည်းပိတ်မိနေတယ်ပြီးတော့ဒီအဖြစ်လိုက်ရကျွန်တော်ဒီပလော့ခေမှာကားလည်းပိတ်မိနေတယ်မိတ်ပလော့ပေါ့မိတ်ပလော့ကားလမ်းမအဲ့ဒီမှာဖြစ်နေတာတိုက်ပွဲကပြင်းထန်တယ်ကြပြသူတို့လေကြောင်းတိုးပြီးတိုက်ခတ်နေတယ်ဒီပေါ့မိုင်းထိတာပေါ့နော်မနေ့ကတော့မိုင်းထိတယ်တရားမိုင်းထိတယ်ရပကုတ်ကားမှတော့သူအဲ့ဒါမိုင်းနေနေတယ်ကျဲတားမှာပေါ့နော်ကျဲတားမှာသူကပိတ်မိနေတာကားတွေကပိတ်မိနေတော့အဲကျဲတားမှာသူကဟိုအနေသွားဖို့ဆိုပြီးတော့ဒီသူကဒီကျဲတားနာကဒီဟိုတက်ပင်နောက်ပေါ့နော်သူတို့သွားတာပေါ့အဲ့ဒီနာမှာသူကမိုင်းခေါက်ထားတာအဲ့ဒါမိုင်းခေါက်ထားတော့သူထားတော့မသိဘူးတမန်ဒီမိုင်းကသူနေမိပြီးတော့အဲ့ဒါပောက်ကွယ်သွားတာမိုင်းပောက်ကွယ်တော့သူဟိုလုံးတော့ခန္ဓာကိုယ်တစ်ခုလုံးတော့သူကဟိုနေအနတ်ပြောပဲသူတိုင်ရရတယ်အခုဘိတ်စီကိုပူထားတယ်ပေါ့ခင်ဗျက
စစ်တက်ကကားတွေပေါ်အရက်သားတွေတင်ပြီးခေါ်သွားနေတာကြောင့်လူသားတိုင်းလိုအသုံးပြုပြီးသွာလာနေပုံရတယ်လို့လည်းဒေသခံတွေကပြောပါတယ်
အခုစစ်ကြောင်းထုတ်တဲ့နေရာလေးမှာဘလော့ဖိန်ကိုစစ်ကြောင်းထုတ်တဲ့ခါမှာဒီကားလေးမှာဒီအရသားတွေကိုတိတ်ဆောင်ပြီးတော့သွားရရှိပြီးသွားလာနေတယ်ဟိုသွားတာဒီလိုမျိုးကအရသားကားလေးလိုမဟုတ်ဘူးကောနော်ဒီစစ်ကားတွေပဲစစ်ကားတွေထိတဲ့ခါမှာဒီချိုးစစ်ကားလေးမှာဒီအရသားလေးကိုတိတ်ဆောင်ပြီးတော့သွားတ
ယ်စက်တင်ဘာလတုန်းကကန်ယိုရန်တိုင်းစစ်ဌာနချုပ်ရှိတဲ့တနင်္သာရီတိုင်းအတွင်းတိုက်ပွဲဖြစ်ပွားမှုနှုန်းအများဆုံးဖြစ်ခဲ့ပြီးတနင်္သာရီတိုင်းမှာပဲတိုက်ပွဲ68ကြိမ်ထက်မနည်းဖြစ်ပွားခဲ့သလိုမိုင်းဆွဲတိုက်ခိုက်မှု9ကြိမ်ထက်မနည်းရှိခဲ့ကြောင်းနဲ့စုစုပေါင်းထိတွေ့မှုအနည်းဆုံး89ကြိမ်ထိရှိခဲ့တယ်ဆိုပြီးဒေသတွင်းအသတင်းအချက်လက်တွေကြောက်ယူခဲ့တဲ့ FE5 တနင်္သာရီရဲ့တိုက်ပွဲကြားကမြေစာပင်ဆိုတဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်အခုအော်တိုဘာလထဲမှာလည်းတနင်္သာရီတိုင်းပလောမြို့နယ်နဲ့လောင်းလုံမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးနေ့စဉ်ရက်ဆက်ရက်ရှည်တိုက်ပွဲတွေဖြစ်နေတယ်လို့လည်းပြောထားပါဗျ။တိုက်ပွဲတွေပြင်းထန်မှုကြောင့်နေရက်စွန့်ခွာထွက်ပြေးတိမ်းရှောင်ခဲ့ရသူ 9,900 ခန့်အထိရှိနေပြီလို့လည်း FE5 တနင်္သာရီရဲ့အစီရင်ခံစာမှာဖော်ပြခဲ့ပါဗျ။တိုက်ပွဲတွေဖြစ်နေတဲ့တနင်္သာရီတိုင်းဘက်ကစစ်ပွဲအခြေအနေကိုစစ်ကောင်စီဘက်ကအခုချိန်ထိတစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူးရှင်။